एनसी लेमेट ठू ठा रे टाइम मा अफ्वा रे लेमेट ठू तें मु तमरो बका लुला नि बिमे ले टाइम मा लेमेट गान अफ्वा रे बका रो दी छक को लशि छै मा लेमेट खान नाइ देउ लो ब्योनी जा बारे नि जे ही लोंगान सिन ये लोंजोई साया ज्यान ले पाउसी केसा मा असो यो तमरो ने एनसी लेमेट ठू ठा रे लेमेट गान अफ्वा रे जा मा तबोरा क्वलेन वे छि नि या बा ဒီပေါ်မှာတိုင်းမလနဲ့ကန်ဒီဘက်ကမေလ29ရက်နေ့28ရက်နေ့မှာထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ဒီကွဲလွဲချက်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီလိုမြန်မာပြည်တော်ကုစောထက်ကတင်ပြပို့ထားပါတယ်ရှင်
။27ရာစုပင်လုံးစည်းဝေးကိုတတိယအကြိမ်ပြုလုပ်နိုင်ဖို့ကြိုးစားနေတော့မှာပဲ။အပြည့်အဝတိုင်းသားလက်နက်ကန်အဖွဲ့ကုစောလေရီနဲ့တက်မတော့အစိုးရသုံးဝန်ဆိုင်အလို့သဘောတည်ဆုံမွေးကိုနေပြီးတော့မှာမေလ28ရက်ကကျင်းပခဲ့ရမှာတက်မတော့ကတိုင်းသားလက်နက်ကန်ရဲ့တက်တွေကိုဖျက်သိမ်းပြဖို့ပြောဆိုတာမျိုးရှိခဲ့တဲ့အတွက်တမ်တော်မှာဒီမိုကရေစီစံနှုန်းတွေမရှိသေးတာကြောင့်လက်နက်ကိုင်တပ်တွေကဖျက်သိမ်းမှုကိုလက်ခံမှာမဟုတ်ဘူးလို့မွန်ပြည်သစ်ပါတီရဲ့ဒုတိယဥက္ကဋ္ဌဦးနိုင်ဟန်သာကအခုလိုပြောပါတယ
်။အစိုးရတပ်ဖွဲ့ကတော့သူတို့ကတော့ဒီဟိုလက်ရှိတပ်မတော်ဘူးပဲသူတို့ကတော့မပြည့်ပြည့်စုံဘူးဆိုတဲ့သဘောမျိုးရှိနေတယ်။အဲ့ဒီပေါ်မှာကျွန်တော်မြင်တာတော့လက်ရှိတပ်မတော်ကဒီမိုကရေစီမဆန်မှုပေါ့ဗျာ။နော်အော်နောက်ပြီးတော့မှတိုင်းသားတွေအခွင့်အရေးရလဲဘာမှအမှန်ကန်ချက်မရှိသေးဘူးအဲဒါအဲ့လိုနေသားမျိုးမှာကျွန်တော်တို့တက်တယ်ချက်သိမ်းရမယ်ဆိုရင်လည်းတိုင်းသားတွေကဘယ်သူမှလက်မခံကျင်ဘူးဗျနော်တစ်ဖက်ကလည်းဟိုကျွန်တော်နိုင်ငံကဒီမိုကရေစီပုံစံမဟုတ်ဘဲနဲ့ပေါ့နော်အမေရိကန်ဒီမိုကရေစီပဲဖြစ်ပြီးတော့မှခက်ကစစ်တပ်ကအာဏာတွေအများကြီးယူထားတယ်အဲဒီပုံစံမျိုးကိုလည်းကျွန်တော်တို့ကတော့ဘုလမခံနိုင်တယ်ဟုတ်ဗျာ
အဲဒီဆွေးနွေးပွဲမှာ27ရာစုညီလာခံရဲ့နိုင်ငံရေးကဏ္ဍမှာပါတဲ့နိုင်ငံတော်မှမိသီးခါမှာခွဲမထွက်ရဆိုတဲ့အချက်ကိုတမတော်ဘက်ကထည့်သွင်းထားတာနဲ့ပတ်သက်ပြီးတော့လည်းတမတော်နဲ့တိုင်းသားတွေသဘောထားမတူညီလာရရှိနေစေဖြစ်ပါတယ်။အဲဒီအချက်ကလာမယ့်ပြည်လုံးညီလာခံအတွက်လည်းအဟံတာဖြစ်နိုင်တယ်လို့ဦးနိုင်ဟန်သာကဆက်ပြောပါတယ
်။အေးကျွန်တော်တို့ဘက်ကနားလည်တာကဖက်ဒရယ်ဆိုတာပူပေါင်းရေးပဲပရမူရမှာခွဲမထွက်ရဘူးခွဲထွက်လို့ရတယ်ဆိုတဲ့ဟာတွေထည့်ဖို့မလိုဘူးနော်အဓိကအဖြစ်ကတော့စစ်မှန်တဲ့ဆိုတော့ဒီပုံစုကိုအားလုံးကရည်ရွယ်ထားတယ်ဒါတို့တိုင်းသားတွေကလည်းလုံးဝခွဲမထွက်ရဘူးဆိုတဲ့ကတ္တချက်မျိုးထည့်ထားမယ်ဆိုရင်တစ်ချိန်ချိန်မှာပေါ့ဗျာနော်ကဲကျွန်တော်တို့ပြောတဲ့ကိုယ်ပိုင်ပြတ်တန့်ခွင့်ကိုဟိုမှာကတ်တတ်လာမယ်တမျိုးမျိုးလောက်လာမယ်နောက်ကျွန်တော်တို့တိုင်းသားတွေရဲ့အခွင့်အရေးတမျိုးမျိုးလောက်လာမယ်ပြည်နယ်လေးပေါ်မှာတမျိုးမျိုးဖိနစ်လာမယ်ဆိုရင်ဒီတိုင်းပဲကျွန်တော်တို့နှုတ်ခံရမှာဒီကအနေထားမျိုးလဲဒါအဲ့ဒါမဖြစ်သင့်ဘူးလေအမှန်ကတော့အစ်မနဲ့ဆိုရယ်ပြည်တော်စုပုံစံနော်မြို့သားတပ်သူကြီးနဲ့ကိုယ်ပိုင်ပြတ်တန့်ခွင့်ရှိတဲ့ပုံစံအဲ့ဒါကိုပေါ်ရင်ဒါတော့ဘယ်သူမှလည်းဆွဲထွက်ဖို့အမှုမတည်ပါဘူးဒါတော့ထဲဖို့လည်းမလိုတော့ဘူးလို့ထင်ပါတယ
်1949ပြည်လုံးစာချုပ်မှာသဘောတူခဲ့တဲ့ပြည်တော်စုမှခွဲထွက်ခွင့်ဆိုရယ်နိုင်ငံရေးအာမခံချက်ကြောင့်ပြည်တော်စုတည်ဆောက်နိုင်ခဲ့ရဖြစ်တယ်လို့စီးလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိအခြေအနေမှာတိုင်းသားတွေအနေနဲ့ခွဲထွက်ခွင့်ဆိုတဲ့စကားလုံးထက်ဖက်ဒရယ်ပြောင်းလဲစနစ်ကိုလိုလားနေကြောင်းပို့အမျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
။ခွဲမထွက်ရေးဆိုတဲ့ဟာနဲ့ပတ်သက်ပြီးကျွန်တော်တို့တိုင်းသားတွေရှားမှလည်းကျွန်တော်ညှိနှိုင်ကြတာပေါ့။ညှိနှိုင်ကြတဲ့အခါမှာတချို့ကတော့ခွဲမထွက်ဘူးဆိုတာလည်းမပြောတော့ဘူး။ခွဲထွက်မယ်ဆိုတာလည်းမပြောတော့ဘူးဒီတိုင်းနဲ့ထား။ဘာမှကျွန်တော်ကထပ်ပြောကြရမလို့ပြောချင်လို့ကျွန်တော်အဲ့လိုမြင်တယ်။ဒါကျွန်တော်တို့ကအမြင်ပေါ့။ဒါမှမဟုတ်ဆိုလို့ရှိရင်လည်းကဲဟိုခွဲမထွက်ရဘူးဆိုတဲ့ဟာကိုဒါတည်ငြိမ်ထုတ်ပြန်ရမယ်ဆိုလို့ရှိရင်ကဲတစ်ခါကလည်းကျွန်တော်တို့ကလူကျင်တာကဒါဒီဆွဲတဲ့ပြည်တော်စုကတော့ဒါအပြည့်အဝဖြစ်ရမယ်စသဖြင့်ပေါ့လေအဲ့ဒါလည်းကျွန်တော်တို့ဒါကတော့ညှိနှိုင်သွားမှာပါလို့အဲ့ဒါလေးကျွန်တော်ပြောချင်တာပါသူအကြည့်တော့ကျွန်တော်တို့ကဒီပင်လို့စတော့မှအခြေခံမှာတရှိပါတယ်ခွတ်တော့လို့ကခွတ်တော့ခွင့်ပါဝင်ပေါ့နော်ဒီပြည်တော်စုဆက်လက်ရှိရမယ်အဲ့ဒီလူတွေဆက်လာချက်ရှိပါတယ်ဒါကကျွန်တော်ပို့ဦးတမျိုးသားရဲ့သဘောထားလေးရပြောရရင်တော့ကျွန်တော်တို့ကဒီခွင့်ခွက်ဘူးဆိုတာကိုရေရပြောပြီးတော့ပင်စာချုပ်ရဲ့အနှစ်ပိုင်းကငါးချက်မှာအဲခွမ်ထုတ်ဆိုတဲ့တစ်ချက်ကိုရေရပြောပြီးတော့ပင်လုံရဲ့အနှစ်ပိုင်းက၄ချက်ဒီတော့ခုစနစ်စစ်စစ်ဖြစ်ရမယ်လေပါဝင်တော့အချက်၄ချက်ကိုတော့ကျွန်တော်ကရေရလို့ချင်တာပါ
တိုင်းသားတွေအနေနဲ့လက်ရှိကျမနေတဲ့27ရာစုညီလာခံတွေမှာပြည်ကင်းပြဿနာတွေကိုစည်ရင်းနီးလမ်းမတုံးမဲနိုင်ငံရေးနီးလမ်းနဲ့ဖြေရှင်းဖို့ပါဝင်ဖက်ဒရယ်ပြောင်းစုတည်ဆောက်ရေးအခြေခံမူကိုယ်ချက်ကိုဖော်ဆောင်ပေးဖို့သဘောထားထုတ်ပြန်ထားပါတယ်
ဘုဇောထပ်တင်ပေးပို့ထားတာဖြစ်ပါတယ်